မြန်မာနိုင်ငံမှာနိုင်ငံရေးအရဆွေးနွေးညှိနှိုင်းမှုအရှိတောင်အရှေ့နိုင်ငံများတင်အာဆီယံ290ကိုအမြန်ဆုံးဆီလွတ်ဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ကက်သရင်တိုင်ကတိုက်တွန်းလိုက်ပါတယ်။အာဆီယံစီးပွားရေးဝန်ကြီးတွေနဲ့တင်းလာနေကအွန်လိုင်းတွေ့ဆုံရမှာတိုက်တွန်းလိုက်တာဖြစ်တဲ့ကြောင်းအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရုံးကအင်္ဂါနေ့မှာသတင်းထုတ်ပြန်ခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေတည်တွေနဲ့လက်နက်ကင်ပြုခတ်တွေပေါ်ပေါက်နေတာကိုဖြစ်ရှင်းမှုအာဆီယံအသင်းကဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအရဝန်ယူဆပ်ကိုထူးခုစလေဖြစ်ခန့်ထားပေမဲ့မြန်မာနိုင်ငံကိုအခုချိန်ထိတော့မသွားသေးပါဘူး။အမေရိကန်ကုန်သွယ်ရေးထူးခုစလေကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရပ်ပေါ်အလေးနဲ့ဆိုရင်ကြောင့်လဲထုတ်ပြန်ချက်မှာပြောဆိုထားတာပါ။ဆီအာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့ပရီဖက်တွေကြောင့်လူပေါင်း1000ကျော်တည်ဆုံပြီးထောင်နဲ့ချီဖမ်းဆီးခံထားရတဲ့မြန်မာနိုင်ငံကအချက်တွေကိုအာဆီယံကဥဆောင်ဖြစ်ရှင်းမှုကုလသမဂ္ဂအပါအဝင်နိုင်ငံတကာကတိုက်တွန်းနေတာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအရေးနဲ့ပတ်သက်လို့အာဆီယံရဲ့ကျိုးပမ်းမှုတွေဟာထင်သလောက်အရာမရောက်တဲ့အကြောင်းအသိဝင်နိုင်ငံတခုဖြစ်တဲ့စင်ကာပူနိုင်ငံကနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကလည်းမချသေးခင်တုန်းကပဲပြောဆိုထားပါဗျ။